မြန်မာနိုင်ငံကနေတရားဝင်ခီးသွွားလက်မှတ်နဲ့ထိုင်းနိုင်ငံမဲဆောက်ဖက်ချန်းကိုသွာလာလုကန်နေကြတဲ့မြန်မာနိုင်ငံသားခီးသွွားတွေနဲ့ရွှေပြောင်းအလို့သမားတွေကိုထိုင်းရဲတွေကနှီးမျိုးစုံနဲ့ဖမ်းဆီးငွေညှင့်နေတာကြောင့်အဲ့ဒီလုပ်ရက်ကိုမရက်တန့်ဘူးဆိုရင်စက်တင်ဘာလ18ရက်နေ့နောက်ပိုင်းပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ KNU KNL ခရင်ညင်းညင်းရေးကောင်စီတပ်ဖွဲ့ရဲ့ဗိုလ်မှူးကြီးတိုက်ခါကပြောဆိုလိုက်ပါတယ်။မြဝတီမြို့တဲကိုဝင်လာတဲ့ထိုင်းကုန်တင်ရင်တန်းကိုဗိုလ်မှူးကြီးတိုက်ခါဦးဆောင်တဲ့တပ်ဖွဲ့ကမနေ့တုန်းက2နာရီကြာတားဆီးခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းဆက်လက်တင်ပြကြပါမယ်။ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတွင်းကိုသွာလာနေထိုင်လုပ်ကင်စားတောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းရဲတွေကဖမ်းဆီးငွေညှစ်တဲ့လုပ်ရက်ပေါ်မခံရနိုင်ဖြစ်လာတာကြောင့်အစင်း30လောက်ရှိတဲ့ထိုင်းကုန်တင်ရင်နှန်းကိုသူတို့ရဲ့ KNU KNL ညဉ့်ညဉ့်ရေးကောင်စီလက်နက်ကင်တပ်ဖွဲ့တွေကစနေနေ့မနေ့တုန်းကမြဝတီမြို့မှာမနက်7နာရီကနေမွန်းလွဲ7နာရီထိ2နာရီနီးပါးကြာပိတ်ဆို့တားမြစ်ခဲ့ကြောင်းညဉ့်ညဉ့်ရေးကောင်စီလက်နက်ကင်အဖွဲ့ကဗိုလ်မှူးကြီးတိုက်ခါက VOA ကိုပြောပါတယ်
ကျွန်တော်တို့ရဲ့ပြည်သူလူထုတွေကျွန်တော်တို့ရဲ့ကရင်တင်ဗမာတွေကျွန်တော်ပြည်သူလူစီးရင်သားတွေအောင်မှာယူရရဲတွေအားသူကပတ်ထန်တောင်းတယ်ကောက်တယ်ပြီးတော့ဟောပတ်ထန်မပင်းသူတို့အချုပ်ထဲမှာထည့်တယ်မူရင်းစီပိုင်းနဲ့ဆုဆွဲတယ်ကနာကိစ္စနဲ့ဆုဆွဲတယ်အဖွဲ့စီနဲ့ပတ်သက်သူတို့ကနာတွေပါတယ်နဲ့ဆုဆွဲတယ်ပေါ့နော်ဒါကကျွန်တော်တို့ကရင်တယောက်ဆိုရင်ကျွန်တော်ထိုင်ကြည့်လို့မနိုင်ဘူးကျွန်တော်ကိုစင်းချရတယ်ကားကိုကျွန်တော်ကိုတိုင်ဦးစည်းရဲကားရဲကလုံးကျွန်တော်ကားရတယ
်ဘူမူကြီးတိုင်ကပြောဆိုနေသလိုထိုင်းနိုင်ငံဘက်ချမ်းမဲဆောက်မြို့မှာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကရောဟုတ်ပါရဲ့လားမဲဆောက်မြို့မှာနေထိုင်တဲ့ကုမိုးကျိုးကအခုလိုရှင်းပြပါတယ
်မဲဆောက်မှာကထိုင်းပူကင်းရဲရှိတယ်ထိုင်းလာဝကရဲရှိတယ်နောက်ရင်သိမ်းရဲရှိတယ်အဲ့ဒီရဲအမျိုးမျိုးကနေပြီးတော့မြန်မာရွှေပြောင်းအလုပ်သမားတွေကိုနေစဉ်နဲ့မြစပိန်စီးလာရင်လည်းစပိန်စီးတဲ့လျောက်လမ်းလျှောက်ရင်လည်းလမ်းလျှောက်တဲ့လျောက်လိုင်းကားစီးရင်လည်းလိုင်းကားစီးတဲ့လျောက်လက်မှတ်စစ်ဆေးတယ်ဆိုပြီးတော့ဖမ်းဆီးပြီးတော့ငွေညှင့်နေတာတွေကတော်တော်ကြာခဲ့ပြီဖြစ်ပြီးတော့အခုနှစ်နှစ်သုံးနှစ်ကမှတော်တော်ဆူဆူဝါဝါဖြစ်လာတယ်ဗျပတ်စံမရမချင်းကိုပြန်လွှတ်မပေးရုံမကပဲနဲ့နောက်ဆုံးမှဘလို့မှပတ်စံမရတော့ဘူးအခါမှရဲစခန်းအချုပ်တော့မဟုတ်လောက်ကရဲအချုပ်ခန်းတွေကိုပို့တယ်ဗျဖမ်းဆီးငွေညှင့်တောင်းခံတာကိုခံနေရတာတော်တော်ကြာခဲ့ပြီလို့ပြောလို့ရတယ်ဗျ
ထိုင်းကားတွေလက်နဲ့နဲ့အတားအဆီးခံရပြီးတဲ့နောက်အဲ့ဒီနေရာကိုမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးလွင်ကိုဦးမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်စောနဲ့မြမရဲတပ်ဖွဲ့တာဝန်ရှိသူတွေရောက်လာပြီးထိုင်းရင်တန်းကိုပြန်လွှတ်ပေးဖို့နဲ့ပြဿနာတွေကိုထိုင်းမြန်မာနယ်ကြားကော်မတီကဆက်လက်ဖြေရှင်းသွားမယ်လို့ကတိပေးခဲ့ပါတယ်။ဒါပေမဲ့ဗိုလ်မှူးတိုက်ခတဲ့အဖွဲ့ကဒီကိစ္စကိုအဆုံးဖြတ်ပေးနိုင်မဲ့ထိုင်းနိုင်ငံတပ်ခရိုင်တာဝန်ရှိသူတွေနဲ့တိုက်ရိုက်ဆွေးနွေးလို့ကြောင်းတောင်းဆိုခဲ့ပါတယ်။ဒီကနေ့မှာတော့တက္ကရာအုပ်ချုပ်ရေးဌာနဝန်ထမ်းတချို့ကသာလာရောက်ခဲ့တာကြောင့်ပြဿနာတွေဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်ကရင်လူမျိုးတွေပါဝင်မြန်မာနိုင်ငံသားတွေကိုထိုင်းရဲတွေကဆက်ပြီးဖမ်းဆီးငွေညှစ်တာတွေမရက်ဘူးဆိုရင်အခုလာမဲ့စက်တင်ဘာလ18ရက်နေ့နောက်ပိုင်းသူတို့ရဲ့ KNU KNL ညဉ့်ညဉ့်ကောင်စီကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့ဘူမူတိုက်ကပြောပါတယ
်။အခုကသူတို့ခရိုင်ချင်းဂျူရီယာနဲ့ခရိုင်ချင်းချွေးမှုပမာနဲ့တို့တွေ့ပြီးသူတို့သမီးစားရေတောက်တပေတောက်ပြီးပျော်ကြပျော်ပြီးတို့ပြန်ဘာမှလည်းကြားမှလည်းကြုံမရှိဘူးတို့အရေးယူပေးမယ်ပြီးတို့ပြောပေးမယ်ပေါ့နော်ဒီကျွန်တော်တို့ပြည်သူတွေသူတို့ကဘာမှမပြောဘူးရတို့ပါစပြောပြီးတို့ပြန်တော့ပဲကျွန်တော်ပြရကျွန်တော်အခွင့်ပြအခုအချိန်ပေးတဲ့16ရက်နေ့16ရက်နေ့တို့မလုပ်ရင်ကျွန်တော်တို့တကူကပြန်ပြီးလုပ်ရမယ်အခုကယူရီယာနဲ့ပမာနဲ့တို့စီပိုင်းယူပေးပတ်စံယူပေးတို့သွားလာတယ်တို့ပါသေးလားကျွန်တော်တိုင်းသားတဲ့ခံရတာကနေစားမှာကိုကျွန်တော်ကိရင်ဘယ်လိုမှမလို့ကျွန်တော်ကိုယ်တိုင်လောက်ရမှာပေါ့အခုချိန်က
သူတို့ဘာတွေဘယ်လိုဆက်လုပ်သွားမလဲဆိုတဲ့အစီအစဉ်အသေးစိတ်ကိုဘုံမူတိုက်ခါကတော့ပြောမသွားခဲ့ပါဘူး။မြဝတီမြို့မှာအခုလိုအခြေအနေတွေဖြစ်သွားတာကြောင့်ဒေသခံတွေကြားမှာသတိထားနေတိုင်းနေရကြောင်းစုံစမ်းသိရပါတယ်ခင်ဗျာ။